ဟုတ်ကဲ့ဒီလ30ရင်းနေ့မှာကျင်းပမယ်ရှမ်းပြည်နယ်အထူးဒေသလေးရဲ့ငင်းချမ်းရင်း230ပြည့်အခမ်းအနားကိုတက်ရောက်ဖို့ရောက်ရှိနေတဲ့အစိုးရရဲ့ငင်းချမ်းရင်းကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာငင်းချမ်းရင်းပွဲတော်ကျင်းပမယ်နေ့မှာပဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်စနေနေ့ကကျင်းပတဲ့ငင်းချမ်းရင်းပွဲအကြိုညစာစာပွဲမှာအစိုးရငင်းချမ်းရေးကော်မရှင်အတွင်းရင်းမှုဦးခင်စောဦးကိုသတင်းမီဒီယာတွေကအလို့သဘောတွဲဆုံဆွေးနွေးပွဲရှိနိုင်မလားလို့မေးမြန်းရမှာသူကအခုလိုပြောပါတယ
်ရှိပါတယ်မယ် maybe tomorrow ပေါ့အဲအခုတွဲမယ်ဆိုတော့အလို့သဘောဖြစ်တဲ့ကြောင့်ထူးခြားတဲ့ရလတ်တော့ရှိမှာရှိမယ်အဲကျွန်တော်တို့ပြောချင်တဲ့ trap ကိုကျွန်တော်တို့သူတို့ပေးခြင်းအဲ့ဒီအပေါ်မှာကြာမှာသူတို့အတွင်းကြီးမှာဆွေးနွေးပြီးတော့မှပဲကျွန်တော်တို့နောက်တစ်ချိန်ကြာမှာသာသေစိတ်ဆွေးနွေးကြမှာပါ
နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအေဘီလာကုံကမူဆယ်မြို့မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်က bilateral call နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအစိုးရထံပေးပို့ခဲ့ပါတယ်။ဒီမူကြမ်းအပေါ်မှာအစိုးရဘက်ကပြန်လည်တုံ့တက်ပြီးမဟာမိတ်အဖွဲ့စီကိုပေးပို့မှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမဲ့ဇွန်လ30ရက်နေ့ဟာတမရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာအပြည့်ရဲ့ကြီးညာထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်။ဒီဆွေးနွေးပွဲအပေါ်မှာမူတည်ပြီးအပြည့်ရဲ့တက်တန်တိုးနိုင်ကြောင်းလည်းဦးခင်စောဦးကပြောပါတယ်။
မရမတွေ့ပြီးတွုံးမှာပေါ့ကျွန်တော်တို့ activity တွေရှိလာရင်တမ်းတော်ဘက်ကလည်းသူချိန်နေမှာပေါ့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတက်အိုက်ဖုံးကတော့တွဲဆုံဆွေးနွေးရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းစနေနေ့ညနေပိုင်းကပြောပါတယ
်အဲ့ဒါကတော့ကျွန်တော်ညှိနှိုင်းနေပါတယ်ညှိနှိုင်းနေပါတယ်ကျွန်တော်ကအဲ့ဒီမဲ့မသိဘူးဆိုတော့ဒီညနေပိုင်းဖို့မနေ့ပိုင်းတော့မှကျွန်တော်ပြောလို့ရတယ်
လောလောဆယ်မှာ PSLF TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့တွေနဲ့အတူ KRO ကချင်အဖွဲ့နဲ့လည်းညှိနှိုင်းနေကြောင်းပြောပါတယ် PSLF TNLA ကဘိုးကော်မတီ6လပတ်စည်းဝေးပြီးဒီကနေ့ကြီးညာချက်ထုတ်ပြန်ရမှာတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးကိုတောင်းဆိုထားပါတယ်ဒီတောင်းဆိုချက်ပေါ်မှာနိုင်ငံရေးလေလာသုံးသပ်သူဦးအေးမောင်ကျော်ကအခုလိုသုံးသပ်ပါတယ်
နိုင်ငံဖွဲ့တွေကတော့အဲ့လိုပဲဆန္ဒရှိမှာပါပဲเนาะအဲဒါပေမဲ့ရခိုင်ချင်းတွေကတော့နည်းနည်းရှုပ်ထွေးတာပေါ့ဗျာရှုပ်ထွေးတယ်နောက်တစ်ခုကအေးတို့ဘာလို့လဲမျောမှန်းချက်ကရမ်းမြင့်နေတဲ့ဆက်ကကြတော့ဟောတမ်မရော်နဲ့လည်းထိုက်ထိုက်တွေ့နေတဲ့အခြေအနေမျိုးမှာတော့နည်းနည်းတော့ခက်မယ်ပေါ့ကျွန်တော်ထင်တာလေနည်းနည်းတော့ခက်မယ်နောက်တစ်ခုကဟောရိုဟင်ဂျာပေါ့เนาะဒီဘင်္ဂလီတွေကလည်းစီမံကိန်းတွေရှိတယ်လှုပ်ရှားမှုတွေလှုပ်လာနိုင်မယ်လို့သတင်းတွေရှိနေတယ်အဲ့တော့အဲ့ဒါတွေပါရောတက်လာလို့ရှိရင်တော့ရကန်ရနည်းနည်းခက်လိမ့်မယ
်လက်ရှိကျင်းပမဲ့အထူးဒေတာလေးငင်းချမ်းရေး230ပြည့်အခမ်းအနားကိုအစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့အဖြစ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်တွေပါဝင်တက်ရောက်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်လာပါတယ်